H1N1 ရာသီတုတ်ကွေးရောဂါပြန့်ပွားမှုနှဲပါအောင်အသိပညာပေးမှုတွေတိုးမြှင့်ဆောင်ရွက်ဖို့အရေးကြီးအစိုးတရလွှတ်တော်မှဒီကနေ့တင်သွင်းခဲ့တာမှာကန့်ကွက်သူပိုများတဲ့အတွက်အစိုးပြုချက်အတိမဖြစ်ခဲ့ပဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်။ဒီနှစ်ထဲယောဂါစတင်ဖြစ်ပွားချိန်ကစလို့ဒီကနေ့ဩဂုတ်လ2ရက်အထိ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူ69ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့လွတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူ H1N1 ရာသီတုတ်ကွေးယောဂါဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင်
။ H1N1 ရာသီတုတ်ကွေးယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေကြားမှာကျန်းမာရေးအသိတွေပုံမရရှိအောင်ရှိန်မြင့်ဆောင်ရွက်သွားဖို့တောင်းဆိုတဲ့အရေးကြီးအစိုးတရက်ကိုဒီနေ့ပြည်သူ့လွှတ်တော်မှာစက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကကြောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းထွန်းကတင်သွင်းခဲ့တာပါ။ဒါပေမဲ့ဒီအစိုးကိုထောက်ခံသူထက်ကန့်ကွက်သူပိုများခဲ့ပြီးတော့နောက်ဆုံးအစိုးကိုမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်။ဒီယောဂပြန့်နှံ့ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ထိချုပ်ကာကွယ်နိုင်အောင်ကျန်းမာရေးဌာနကအထူးရောက်ဆုံးကင်တွယ်ဆောင်ရွက်နေတာကြောင့်စိုးရိမ်မှုမလွန်ကဲကြဘူးနဲ့လက်ရှိအခြေအနေမှာယောဂပြန့်နှံ့မှုနဲ့အောင်ထိချုပ်ဆောင်ရွက်ထားနိုင်တဲ့အကြောင်းစံမကြီးနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ်
။ဒီကိစ္စတွေအားလုံးကရခိုင်နဲ့ရတယ်ကျွန်တော်လုပ်နေပါတယ်။တောက်လျှောက် National Infant Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုလည်းကျွန်တော်နေကျင်းတဲ့ဆက်လက်ပြီးလုပ်ဖို့လည်းကျွန်တော်ဘာတွေလုပ်ရမှာဆိုတာသိတဲ့တွေ့ကျွန်တော်နေလေးစားစွာပဲဒီလိုတော့ဥက္ကဋ္ဌရတဲ့ဆင်ဒီအဆိုကိုတော့ကျွန်တော်အမှတ်တမ်းတင်နေအောင်ကျွန်တော်တင်ပြပါမယ်အားလုံးကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးယောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ August 2ရက်နေ့အထိဒီယောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတင်ထားရသူပေါင်း284ဦးရှိတဲ့အကြောင်းကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်ယောဂဖြစ်ပွားမှုအရေးအတွက်တိုးလာတဲ့ဆိုပေမဲ့လည်းသေဆုံးမှုနှဲပါအောင်ကျန်းမာရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကြေးလက်ဒေါရွာတွေအထိဒီယောဂနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ချမှတ်ဆောင်ရွက်နေတာကြောင့်ယောဂပြန့်နှံ့ဖြစ်ပွားမှုနဲ့သေဆုံးမှုနှဲပါလာဖို့အလားအလာကောင်းတွေရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါတယ်။ပြည်သူ့ကျန်းမာရေးနေရောမဲ့ guideline တွေလည်းထုတ်ထားတယ်။ကုသရေးကထုတ်လို့ရမဲ့ guideline တွေလည်းထုတ်ထားတယ်ဆိုတော့ပြည်သူ့ကျန်းမာရေးဘက်ကလောက်ရမယ့် guideline ဆိုရင်ဒီကကျွန်တော်တို့ကရက်ွက်ကြည့်တာဘယ်နေရာမှာပဲတွေ့တွေ့ပေါ့နော်။စာပေါ်ဆရာမဆီမှာပဲလာပြရင်တုတ်ခွေးဆောင်လက္ခဏာရှိသလားရှိရင်သူကအဲဒီမှာစစ်ဆေးရမယ်။ပိုးပေါ်ဒီ rapid diagnostic test မှာ positive ဖြစ်တဲ့ဆိုရင်ဒါနှခွဲနမူနာကိုသူကညွန့်နေဆေးရုံကိုပို့ရမယ်။ပို့ပြီးတော့မှညွန့်နေဆေးရုံမှာဒီဓာခွဲနမူနာယူမယ်ပြီးလို့ရှိရင်ရန်ကုန်ပြည်သူ့ကျန်းမာရေးဓာခွဲဆောင်ကိုပေးပို့ပြီးတော့ဒါ H1N1 pandemic ပြောင်းနေတိုင်းရှိမရှိစစ်ဆေးတာပေါ့။အဲ့ဒီ guideline တွေကျွန်တော်တို့လုပ်ထားတယ်။ GB တွေမှာတွေ့ရတယ်ဆိုရင်လည်းဘယ်လိုစစ်ဆေးရမလဲ။ဘယ်လိုတခွဲနမူနာယူရမလဲဆိုတဲ့ guideline တွေချထားတယ်။နော်ဒါပေမဲ့နယ်မှာရှိလို့လည်းသူကကျွန်တော်ရဲ့ဒီ SOP ကတနင်္ဂနွေလို့ကာပါဖြစ်ပါတယ်။နောက်ကစေုပ်ကြီးတွေမှာတွေ့မယ်ဆိုရင်လည်းဘယ်လိုလုပ်ရမလဲဆိုတဲ့ flow chart လေးကြီးရှိတဲ့အတွက်ကျွန်တော်ထင်ပါတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင်ဗျ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့H1N1 virus ကူးစက်ယောဂါခံရတဲ့သူဟာယောဂါလက္ခဏာပြဖို့2ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မစားခင်မှာယောဂါဖြစ်ပွားသူဦးရေဟာတိုးလာနိုင်ခြေရှိတယ်လို့သတိပေးထားပါဗျ။ဒါပေမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီယောဂါနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောဆိုနေတာပါ။ H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကပ်ယောဂါအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီ2009ခုနှစ်ကလေ2006ခုနှစ်အတွင်း H1N1 virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ထဲပြန်လည်ဖြစ်ပွားတာမှာတော့သေဆုံးသူ73ယောက်ထိရှိလာခဲ့တာပါရှင်။